ထင်ရှားတဲ့လူခွင့်ရလှုပ်ရှားသူဦးအောင်မျိုးမင်းကတော့အာဆီယံဖွဲ့ကြီးရဲ့အတိုင်းအတာအရအခုလိုမြန်မာအရေးအထူးစည်းဝေးဆောင်ရွက်မှုကထူးခြားတယ်လို့ရှုမြင်ပေမဲ့လည်းအာဆီယံရဲ့တိုက်တွန်းဆောင်ရွက်ချက်ကမြန်မာပဋိပက္ခဖြည့်ရှင်ရေးမှာထိရောက်မှုရှိပါမလားဆိုတဲ့အပေါ်မှာတန်တရားရှိနေသူပါဦးအောင်မျိုးမင်းကိုလည်းဆက်သွယ်မေးမြန်းထားပါတယ်ရှင
်ကျွန်တော်တို့ဒီအာဆီယံထုတ်ပြန်ချက်မှာတောင်းဆိုရဲဆိုရဲပါတယ်ဒါပေမဲ့တောင်းဆိုမယ်ဆိုလို့ရှိရင်ဘလို့မျိုးအချိန်မျိုးမှာဘလောက်ထိနောက်ဆုံးထားပြီးတောင်းဆိုမလဲဆိုတော့တတ်မှတ်ချက်ကျွန်တော်တို့မပါဘူးနောက်တစ်ခါမဖြစ်မနေတောင်းဆိုမယ်ဆိုတော့လေးတန်းမျိုးအဲခေါ်အားပေါ့နော်ဒီစကလုံးရဲ့အလေးနဲ့ပုံစံမျိုးလည်းမပါဘူးမပါတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီတောင်းဆိုချက်ကဟိုလုတ်ပါတယ်ငါတို့ဘက်ကအာဆီယံဘက်ကတော့တတ်နိုင်နေပြီလုတ်နေပါတယ်ဆက်လက်ပြီးတော့လည်းလုံနေပါမယ်ဆိုတော့အချိန်ဆွဲတဲ့နီးပြူဟာတွေကိုရောက်ရှိသွားမှာကျွန်တော်ရမ်းစိုးရိမ်ပါတယ်။ဘာကြောင့်လဲဆိုတော့ဒါမျိုးအချိန်ဆွဲထားတဲ့ခါမှာကျွန်တော်တို့ကလမ်းညွန်မြေပုံလိုပဲအရင်ကဆွဲခဲ့တဲ့ဒီလမ်းပြမြေပုံလိုပဲနှစ်ပေါင်းအများကြီးကြာသွားနိုင်တယ်။အစ်စ်နေအများကြီးကြာသွားနိုင်တယ်။တစ်ချိန်တည်းမှာပဲတခြားသောနိုင်ငံတကာရဲ့ဟိုအရေးယူဆောင်ရွက်မှုတွေကအာဆီယံလုံနေတယ်မင်းတို့ဝင်စရာမလိုဘူးဆိုတော့ပုံစံမျိုးနဲ့သွားနိုင်တဲ့အရာမျိုးဖြစ်တဲ့အတွက်အချိန်ကြာလေးပြည်သူနာလေးပါအဲ့တော့အချိန်ဆွဲတဲ့ပုံစံမျိုးနဲ့အကြောင်းပြလို့ကောင်းအောင်လှုပ်ဆောင်တဲ့ပုံစံမျိုးမဖြစ်ဖို့အတွက်အလေးနဲ့တိုက်တွန်းပါတယ်ဒီကိစ္စရဲ့လှည့်ကွက်ထဲမှာလည်းသတိထားပြီးတော့ကျွန်တော်တို့ဟိုစဉ်းစားဆင်ခြင်မှုလိုအပ်ပါတယ
်အခုဒီအာဆီယံထုတ်ပြန်ချက်မှာပထမဆုံးကတော့ဒါအကြမ်းဖက်တာတွေရပ်ဖို့ဆိုပြီးတော့သူတို့ကပြောထားပါတယ်ဆိုတော့ဟိုဒီအခုဒီစစ်တပ်ကနေပြီးတော့ဒီငြိမ်းချမ်းစွာဆန္ဒပြသူတွေကိုအကြောင်းမဲ့ပေါ့နော်ဖြိုခွင်းနေတာလမ်းမော်တောင်မထွက်ရတဲ့အခြေအနေမျိုးထိရိုက်နေတာတွေအဆုံးသတ်သွားနိုင်မဲ့ဟိုလမ်းစာပါလားရှင်ဥအောင်မျိုးမင်းဘလို့မြင်ပါလဲ
ကျွန်တော်ကတော့ဒီလိုမျိုးသူ့ရဲ့ပြောကြားချက်ကလက်ရှိအခြေအနေနဲ့မထင်ဟပ်ဘူးထင်တယ်လက်ရှိအခြေအနေကိုနားမလည်ဘဲနဲ့ပြောထားတဲ့ပုံစံတစ်ခုကဘယ်တော့မှအထင်ကိုပေါ်နိုင်မှာမဟုတ်ပါဘူးဘာကြောင့်လဲဆိုတော့အခုအချိန်မှာကျွန်တော်တို့ကဒီပြည်သူနဲ့ဒီစစ်တပ်နဲ့ကြားထဲမှာအကြမ်းဖက်တာဘယ်သူလဲဆိုတာသဘောပေါက်ဖို့လိုအပ်တယ်။ပြည်သူတွေကအကြမ်းဖက်တဲ့သူမဟုတ်ပါဘူး။ပြည်သူတွေကဒီအသက်ကိုရင်းပြီးတော့အကြမ်းဖက်တာကိုခံနေရတဲ့သူတွေပဲဖြစ်ပါတယ်။လက်ရှိကျွန်တော်တို့ကြုံတွေ့နေရတဲ့တပ်ဖြတ်မှုတွေ၊လူရဲမှုတွေ၊ထောင်ထဲမှာနှိပ်စက်မှုကြောင့်ဖြစ်နေတာအဲ့ဒါကစစ်တပ်ကအကြမ်းဖက်တာပါ။ပြည်သူတွေကအကြမ်းဖက်တာမဟုတ်တဲ့အတွက်နှစ်ဖက်လုံးအကြမ်းဖက်မှုရက်တမှုအတွက်ပြောကြားခြင်းကိုယ်တိုင်ကလွဲမှားနေတဲ့ကောက်ချက်ဖြစ်တယ်။လွဲမှားနေတဲ့ကောက်ချက်ကိုအခြေခံပြီးတော့ပြောဆိုမှုကလည်းဘလို့မှမှန်ကန်တဲ့လမ်းကြောင်းကိုသွားနိုင်မှာမဟုတ်ဘူးဆိုတာကျွန်တော်တင်ပြချင်ပါတယ်
။ဟုတ်ကဲ့။အဲ့တော့အခုလက်ရှိဖြစ်နေတာကဒါပြည်သူတွေဘက်ကလည်းဒါသူတို့ရဲ့စိုးရိမ်ချက်နဲ့သူတို့တိုက်ခိုက်နေတာမျိုးတွေရှိပါတယ်ဒါလက်လုံဟိုတူမီလိုဟာမျိုးနဲ့ပေါ့နော်နောက်တစ်ခါဒီလိုအတားအဆီးတွေဒါလည်းဒါစစ်တပ်ဖက်ကဝင်ပြီးတော့သူတို့ကိုဖမ်းမှရိုက်နှက်မှစိုးရိမ်ချက်ကြောင့်ဖြစ်လာတယ်လို့လည်းပြောလို့ရပါတယ်ဆိုတော့ဒီလိုအကြမ်းဖက်မှုမျိုးတွေမရှိတော့ဘဲနဲ့ငြင်းငြင်းချမ်းချမ်းဆန္ဒပြပွဲမျိုးများဖြစ်လာနိုင်မလားရှင်အခုကြေညာချက်ကိုစစ်တပ်ဘက်ကဘလောက်ဟိုနားထောင်မယ်လို့ဥအောင်မျိုးမင်းထင်ပါတယ်
ဒီလိုမျိုးတောင်းဆိုချက်အခုလိုမျိုးထုတ်ပြန်ချက်ကိုစီးဝေးလာတက်တဲ့စေုပ်စုခေါင်းဆောင်ကနေပါမတိတိချာပြောသွားတာမရှိဘူး။လိုက်နာပါမယ်လည်းမပြောဘူး။မလိုက်နာပါမယ်လည်းမပြောသွားဘူး။အဲ့ဒီအချက်ကကျွန်တော်တို့အတွက်ဟိုဘလိုမျိုးနီးနဲ့ရက်တက်မလဲဆိုတဲ့မိကုံးကိုအများကြီးဖြစ်စေပါတယ်။ဘာကြောင့်လဲဆိုတော့တကယ်လို့ဒါခုနလိုညီညီညက်ညက်နဲ့ဖြည့်ရှင်းစရာဖြည့်ရှင်းခြင်းနဲ့စိတ်ထမျိုးရှိရင်အခုလိုမျိုးအာနာသိမ့်တာလည်းရှိမှာမဟုတ်ဘူး။ညီညီညက်ညက်နဲ့ဖြည့်ရှင်းမယ်ဆိုတဲ့ဆန္ဒရှိရင်အစိုးရတွေကဒါကိုလှုပ်ဆောင်မှမယ်ဆိုတော့ဂတိတွေပေးပြီးတော့ဖြစ်နိုင်တဲ့လမ်းကြောင်းကိုသွားမယ်သဘောမျိုးရှိပါတယ်။ဒါပေမဲ့ရေရာသေးကြတဲ့အဖြေတွေလည်းမပေးဘူး။နောက်တစ်ခါဒီလိုမျိုးလှုပ်ဆောင်မယ်ဆိုတဲ့ဟာကိုအချိန်ကာလတစ်ခုအရတတ်မှတ်ပြီးတော့ဒီဘက်ကတောင်းဆိုမှုလည်းမရှိတဲ့အတွက်ဟိုရက်တမ်းမှုအတွက်ကတော့ပြောတာပြောတယ်တကယ်တမ်းကျွန်တော်တို့ပေါ်ဆောင်နိုင်မှုအတွက်မတေချာမရေရာတော့ဒါကတော့ရှင်းပါတယ်ဗ
ျဟုတ်ကဲ့ရှင်ဥရောမျိုးမြေအဲ့တော့ခုနကဒီ NUG ဘက်ကဒေါက်တာဆာဆာတို့ကတော့ဒီထုတ်ပြန်ချက်ကိုကြိုးဆိုတယ်ဆိုတဲ့သဘောမျိုးသူတို့ဘက်ကထုတ်ထားတာတွေ့ပါတယ်ဆိုတော့ဒီထုတ်ပြန်ချက်မှာအပြုသဘောဆောင်ပေါ့နော်လက်ရှိဒီဆီယနာသိမ့်မှုကြောင့်ဖြစ်လာရတဲ့အကြမ်းဖက်မှုတွေလူပေါင်း900ကျော်သေဆုံးခဲ့တဲ့အကြမ်းဖက်မှုတွေကနေဟိုပြေးလည်လာမဲ့လမ်းစာမျိုးများဖြစ်လာပါသလားဥအောင်မျိုးမင်းဒီထုတ်ပြန်ချက်အာဆီယံရဲ့ဆွေးနွေးပွဲရလက်ကနေပြီးတော့အပြုသဘောဗာမျက်တွေ့ပါတယ်ရှင
်အပြုသဘောကတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့ဒီလောက်ထိထွက်ပေါ်လာတယ်ဆိုတာအာဆီယံရဲ့စံချိန်ရဆိုတော့မစိုးဘူးလို့ပြောလို့ရတယ် ဒါပေမဲ့ကျွန်တော်တို့ဘာတွေ့ရလဲဆိုတော့အရင်တုန်းကဒီဘရူနိုင်းကနေထုတ်ပြန်ခဲ့တဲ့ကြေညာချက်မတိုင်ခင်မှာထုတ်ပြန်ခဲ့တဲ့စင်ကာပူမလေးရှားအင်ဒိုနီးရှားသူတို့ရဲ့ထုတ်ပြန်ချက်တွေကပို့ပြီးတော့ဟိုဒီထက်ပို့ပြီးတော့ဟိုစကလုံးရသုံးနှုတ်တာပို့ပြီးတော့ထိရောက်တယ်ပို့ပြီးတော့ဒါဟိုလေးနဲ့တယ်ပေါ့ဒါပေမဲ့နောက်ပိုင်းမှာစကလုံးလျှော့သွားတယ်အဲ့ဒီချက်တစ်ခုကကျွန်တော်တို့အာဆီယံအတွင်းမှာဟိုယက်တီချက်တွေမတူတဲ့နိုင်ငံတွေရှိနေတယ်ဆိုတဲ့အချက်ဖြစ်တယ်အဲ့တော့ဒီလိုမျိုးကိစ္စမှာကျွန်တော်တို့ကအာဆီယံအဖွဲ့ကိုကိုးစားပြုပြီးထုတ်တဲ့ဟာကကြီးညာချက်တသက်ထုတ်တဲ့သဘောမျိုးပဲဆိုတော့အဲ့လိုမျိုးခံယူချက်ဆိုတော့ဒါအောင်မြင်တယ်လို့ပြောလို့ရတယ်။ဒါပေမဲ့ကျွန်တော်တို့လိုချင်တဲ့ကိစ္စတစ်ခုကကြီးညာချက်ပဲထုတ်ပြီးတော့နောက်ကနောက်ဆက်တွဲလှုပ်ဆောင်မှုတွေတော့အရေးယူဆောင်ရွက်မှုပြောင်းလဲမှုတွေအမှန်တကယ်လှုပ်ဆောင်မှုမရှိလို့ရှင်တော့ဒါကအာဆီယံစက္ကူကြားကနေထုတ်တဲ့နောက်ထပ်စက္ကူဖြူထုတ်ပြန်ကြီးညာချက်ပဲဖြစ်မယ်။အဲ့ဒါကိုတော့ကျွန်တော်စိုးရိမ်ပါတယ်။
ဟုတ်ကဲ့အဲ့တော့သူတို့ထုတ်ပြန်ချက်တဲ့မှာနံပါတ်3အချက်ပေါ့နော်အာသူတို့ကနေပြီးတော့ဂျားဝင်ပြီးတော့ဒါစစ်ဆက်ဆွေးနွေးရေးလမ်းကြောင်းဖြစ်လာဖို့ဟိုလုပ်မယ်ဆိုတဲ့ဟာအပေါ်မှာရောဦးအောင်မျိုးမင်းဒါဘလောက်များမျှော်လင့်ချက်ရှိပါသလဲရှင်တကယ်ပဲဟိုစစ်ဆက်ဆွေးနွေးမယ်ဆိုဘသူတွေနဲ့ဘသူတွေစစ်ဆက်မလဲဆိုတာတော့မပါဘူးပေါ့နော်ဒါပေမဲ့ဟိုဆွေးနွေးအဖြေရှာရေးဆိုတာမျိုးကရောဖြစ်လာနိုင်ပါသလားအလားမျှော်လင့်ချက်ဘလောက်ရှိပါလဲ
စစ်ဆက်ဆွေးနွေးဖို့အတွက်ဘယ်လောက်ထိသူတို့ကစစ်ဆက်ဆွေးနွေးမှုလုပ်နိုင်မလဲ။နောက်တစ်ခါစစ်ဆက်ဆွေးနွေးမှုကိုပါဝင်တဲ့ဟိုဘက်တွေကရောဘယ်လောက်ထိဒီဟာကိုလေးစားလိုက်နိုင်မလဲဆိုတဲ့အချက်ပေါ်မှာတော့အများကြီးမူတည်ပါတယ်။ဒီကိစ္စတစ်ခုနဲ့ဟိုထုတ်ပြန်ချက်တစ်ခုနဲ့တော့ကျွန်တော်တို့ကဖြစ်နိုင်လားမဖြစ်နိုင်ဘူးလားကျွန်တော်တို့ပြောလို့မရအောင်။နောက်တစ်ခါစစ်ဆက်ဆွေးနွေးမှုလှုပ်ဆောင်မယ်ဆိုရင်ကျွန်တော်တို့အနေနဲ့ကဒီတက်မတော်စစ်တက်နယ်ပဲကျွန်တော်တွေ့ပြီးတော့စစ်ဆက်လို့မရဘူးဗျ။ကျွန်တော်တို့ဒီမှာအခုချိန်မှာဖမ်းဆီးခံထိထားတဲ့ကျွန်တော်တို့ပြည်သူတွေရှိတယ်နိုင်ငံရေးခေါင်းဆောင်တွေရှိတယ်သူတို့ကိုမလွတ်မချင်းဆွေးဆက်ဆွေးနွေးဖို့တကတော့ကျွန်တော်တို့ဖြစ်လာမှာမဟုတ်ဘူး။ဒါကြောင့်လဲဆိုဆွေးဆက်ဆွေးနွေးမှုကယုံကြည်မှုပါမူတည်ပါတယ်။တော့ပြည်သူလူထုကိုဖမ်းဆီးထားတာတွေနှိပ်စက်ထားတာမရက်မချင်းဆွေးဆက်ဆွေးနွေးတဲ့စပွဲဝိုင်းကိုတွားနိုင်မှုယုံကြည်ချက်ကရှိမှာမဟုတ်ဘူး။ယုံကြည်ချက်မရှိဘဲနဲ့ဒီလာခဲ့ကြစကားပြောကြမယ်ဆိုတော့ဟိုဆွေးနွေးချက်ကလည်းရေရှည်တည်တတ်မှာမဟုတ်ခင်ဗျအဲ့တော့ဆေးဆက်ဆွေးနွေးမှုအတွက်လမ်းကြောင်းသွားတာအာဆီယံလမ်းကြောင်းအတိုင်းဖြစ်တယ်ဒါကပြောမယ်ဆိုရင်တော့ဟိုသူတို့ဘက်ကစိတ်ဝင်စားတယ်ဆိုတာရှိပေမဲ့တောင်းဆိုချက်တစ်ခုနဲ့ခုနလိုဆေးဆက်ဆွေးနွေးမှုစပွဲဝိုင်းပုံစံတို့နောက်တစ်ခါယုံကြည်ချက်တို့နောက်တစ်ခါဆွေးနွေးမဲ့သူတွေကဒီပြည်သူလူထုကနေအတိမတ်ပြုပြီးเนาะပြည်သူလူထုကပြည်သူဆိုရပြည်သူကောင်းဆောင်ဆိုပြီးတော့ပြောထားတဲ့သူတွေမပါမချင်းကတော့ဆေးဆက်ဆွေးနွေးမှုလမ်းကြောင်းကစကားလုံးမဲ့ဖြစ်ပါလိမ့်မယ်
ဟုတ်ကဲ့အဲ့တော့ဒီအခုအာဆီယံကြီးညာချက်မှာဆိုလို့ရှိရင်ဒေါ်အောင်ဆန်းစုကြည်အပါအဝင်ဦးဝင်းမြင့်အပါအဝင်ဖန်ခံထားတဲ့ဒါနိုင်ငံရေးခေါင်းဆောင်တွေလွှတ်ပေးဖို့ဆိုတော့ဟာမျိုးမပါပါဘူးဒါဆိုလို့ရှိရင်ဒါကုလသမဂ္ဂလုံခြုံရေးကောင်စီလို့နေရာမျိုးမှာတောင်းမှဒါဖန်ထားတဲ့သူတွေပြန်လွှတ်ပေးဖို့ဆိုတော့ပါပါတယ်ဆိုတော့ခုနဦးအောင်မျိုးမြင့်ပြောသလိုပြောတဲ့ထဲမှာလည်းပါပါတယ်ဒီဖန်ထားတဲ့သူတွေမလွတ်မချင်းယုံကြည်ချက်မတီးဆောက်မချင်းဆစ်ဆက်ဆွေးနွေးရေးကဖြစ်လာမဲ့ပုံမရှိဘူးဆိုတော့ဒီအာဆီယံကြီးညာချက်မှာဒီလူတွေလွတ်ပေးရေးကလည်းမတွေ့ရပါဘူးရှင်ဥဟောမျိုးမင်းဒီပေါ်မှာရောဗာများပြောလို့ရပါလဲ
အဲ့ဒီအချက်ကအရေးကြီးပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့လက်လက်ဆိုထုတ်ဖော်ပြောဆိုမှုကြောင့်ဖန်ခန့်ထိတဲ့ဒီပဲဖြစ်ဖြစ်နိုင်ငံရေးယုံကြည်တဲ့သူတယောက်ပဲဖန်ခန့်မှုဒါပဲဖြစ်ဖြစ်လူတယောက်ဖန်ခန့်ခြင်းကိစ္စတစ်ခုကကျွန်တော်တို့လူခွေးကိစ္စတည်းရဖြစ်တယ်အဲ့တော့ဒီလိုမျိုးကိစ္စတွေကိုလွတ်ပေးမှသူတို့တွေကနေလွတ်လပ်လပ်နဲ့ပြန်ပြီးတော့ဒီခုနဆွေးနွေးတဲ့ကိစ္စတွေဒီလိုမျိုးကျွန်တော်တို့ဟိုတွေ့ဆုံတဲ့ကိစ္စတွေမှာပါဝင်နိုင်မှာဖြစ်တယ်။အဲ့တော့ဒါမျိုးကိစ္စကိုလွတ်ဖို့အတွက်နောက်တစ်ခါဒီလိုမျိုးဖမ်းဆီးခံတဲ့သူတွေကိုအမြန်ဆုံးပြန်ပြီးတော့တော့လွတ်လွတ်လပ်ပြန်နေနိုင်မှုအတွက်တောင်းဆိုမှုမရှိခြင်းကအာဆီယံရဲ့ခုနကပြောကြားတဲ့အချက်တွေမှာအတိတ်ကအားအနေဆုံးပဲအတိတ်ကလိုအပ်ဆုံးအချက်တစ်ချက်လည်းပြောင်းနေတာလို့ပဲထောက်ပြခြင်းပါတယ်။
ဟုတ်ကဲ့ဥက္ကမြုံမင်းအဲ့တော့အခုဒီဆန္ဒပြတဲ့ဟာတွေကိုလည်းဒီအာဆီယံဆွေးနွေးပွဲနေ့မှာလည်းဒါဖြိုခွင်းနေတာပါဆက်ပြီးတော့လေဒီစစ်တပ်ရဲ့ရဲဘက်ကဆက်ပြီးတော့ဖြိုခွင်းနေတာပါဆိုတော့ဒီအာဆီယံဆွေးနွေးပွဲကိုလည်းဒါစစ်တပ်ရဲ့ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ခဲ့ပြီးအာဆီယံကြီးညာချက်လည်းထွက်လာပြီးအဲ့တော့ရှေ့ရှောက်ဒီလူမှုလှုပ်ရှားမှုတွေအပေါ်မှာဘာများအပြောင်းလဲတက်ရောက်မှုရှိနိုင်ပါသလဲရှင်
လူတို့ရဲ့စိတ်ထားကစိတ်ဓာတ်ကတော့ကျွန်တော်ယွတ်သွားမှာမဟုတ်ဘူးသိကြတယ်။အခုလိုမျိုးအာဆီယံကထုတ်ပြန်ချက်ထုတ်တဲ့ဟာကိုလည်းအစိုးရကလူတို့ကမမျှော်လင့်ပါဘူး။ ဘာကြောင့်လဲဆိုတော့အာဆီယံတမိုင်းသူတို့ရဲ့မူဝါဒနဲ့သူတို့ရဲ့ခံယူချက်ကိုစိတ်ဝင်စားမှုလဲမြန်မာပြည်သူလူတွေသိထားတဲ့အတွက်သိပြီးတော့မျှော်လင့်ချက်မရှိဘူး။ဒါပေမဲ့တစ်ဖက်မှာဒီစစ်အုပ်စုခေါင်းဆောင်ကတော့ငါအာဆီယံနဲ့ညှိပြီးသွားပြီ။နောက်အာဆီယံကိုငါပိုင်နေဒါကြောင့်မလို့ငါအပေါ်မှာဂတိပေးထားသလိုပုံစံမျိုးဒါမှမဟုတ်အချိန်ဆွဲတဲ့ပုံစံမျိုးနဲ့လုပ်လို့ရနေပြီ။ဒါကြောင့်မလို့မင်းတို့ကခင်မဆိုင်ဘူးဆိုတဲ့စိန်ခေါ်မှုနောက်တစ်ခါခုနကတော့လို့ကျွန်တော်တို့အကျန်းဖတ်မှုကိုဒီထက်ပိုပြီးတော့လုပ်နိုင်တဲ့သဘောမျိုးတော့ရှိပါတယ်။ဒါကတော့အကျောက်တရားနဲ့ထပ်ပြီးတော့ဖိနှိပ်မဲ့သဘောပေါ့။ဒါပေမဲ့ပြည်သူလူထုရဲ့လက်ရှိအခြေအနေတွေဆချက်ကတော့အကျောက်တရားကိုလည်းသူတို့အနေနဲ့ဟိုမကြောက်တော့တဲ့အခြေအနေမျိုးဖြစ်တယ်။နောက်တစ်ခါအာဆီယံရဲ့လှုပ်ဆောင်မှုတွေကလည်းသူတို့အတွက်အားကိုးစရာမရှိဘူးဆိုတဲ့အတွက်ကြောင့်မလို့ကိုအားကိုကိုးပြီးတော့ကိုယ့်ရဲ့ဟိုအင်အားနဲ့ပြည်ရင်းအားနဲ့ပဲဆက်လက်လှုပ်ဆောင်သွားမယ့်သဘောမျိုးအဲ့လိုမျိုးဖြစ်လာမယ်လို့ကျွန်တော်ခန့်မှန်းမိပါတယ်
ဟုတ်ကဲ့ပါရှင်ဥဟောင်းမျိုးမင်းအထူးပဲကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးတွေရဲ့စနေနေ့ကမြန်မာအရေးဆွေးနွေးပွဲမှာတော့ဆီယနာသိမ်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ပြီးတွေ့ဆုံဆွေးနွေးကြရေးမြန်မာလူထုအကျိုးစီးပွားအတွက်ငြိမ်းချမ်းတဲ့ဖြည့်ရှင်းချက်တည်းအထွက်ပေါ်လာရေးသက်ဆိုင်သူအလုံးအခိုင်အမာဆွေးနွေးကြရေးနောက်အာဆီယံအတွင်းရေးမှူးချုပ်ရဲ့ပံ့ပိုးမှုနဲ့အတူအာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်တဦးကဆွေးနွေးပွဲလုပ်ငန်းစဉ်မှာဂျာဝင်ဆောင်ရွက်ပေးဖို့အထူးကိုယ်စားလှယ်နဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံတွင်းကိုတွားရောက်ပြီးသက်ဆိုင်သူအလုံးနဲ့တွေ့ဆုံဆွေးနွေးရေးနောက်တစ်ချက်ကတော့အာဆီယံဘက်ကလူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီပေးရေးဒီအချက်၅ချက်ကိုအာဆီယံခေါင်းဆောင်တွေဘက်ကစနေနေ့မှာဘုံသဘောတူညီခဲ့ကြပါတယ်ရှင်ကျွန်မသင်္ကီထိုက်ပါ